အခုရပိုင်ထွက်ပေါ်လာတဲ့သတင်းတွေထဲမှာဒီမှာနိုင်ငံရဲ့အကြီးဆုံးရွှေတူးဖော်ရေးကုမ္ပဏီဖြစ်တဲ့အမျိုးသားကြီးဝါတွတ်တဲ့ရေးကုမ္ပဏီနဲ့အစိုးရချုပ်ဆိုထားတဲ့စာချုပ်ကိုဝန်ကြီးဌာနဘက်ကပယ်ဖျက်လိုက်ပြီးအစိုးရကိုပေးသွင်းဖို့ကြံနေတဲ့ရွှေတွေရဖို့တရားစွဲတော့မယ်ဆိုတဲ့သတင်းပါအစိုးရဘက်ကရစရာရှိတာကလည်းနည်းနည်းတော့မဟုတ်ပါဘူးပိတ်တာ1,100ကျော်ရှိတယ်လို့တရားစတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဥဆောင်ညွှန်ကြားမှုဥသက်နိုင်ကမေလ18ရက်နေပြည်တော်သတင်းစာရှင်းလင်းပွဲအတွင်းဒီနောက်တွင်မေးတာကိုဖြေကြားမှာထည့်သွင်းပြောဆိုခဲ့ပါတယ်။ဒါဟာလက်ရှိဖြေပေါက်ဈေးနဲ့တွက်ရင်ကျောက်ဝင်ဘီလီယံ130ဒေါ်လာနဲ့ဆိုတန်း80ကျော်ဘိုးလောက်ရှိနေတာမို့အတော့ကိုများပြားတဲ့ပမာဏပါ။အစိုးရနဲ့ဦးစိုးထွန်းရှင်ဦးဆောင်တဲ့အမျိုးသားကြီးဝါတိုးတဲ့ရေးကုမ္ပဏီဘလို့စာချုပ်ချုပ်ခဲ့ရသလဲ။အခုလိုစာချုပ်ဖြတ်သိမ်းတရားစွဲရမယ့်အခြေအနေအထိဘလို့ရောက်ခဲ့ရသလဲ။ဒီဖြစ်ပျက်တွေကနေဘာစင်ကားစာယူနိုင်မလဲဆိုတာကုရပဆွေးနွေးတင်ပြသွားပါမယ်
။အရင်တမရဦးသိန်းစိန်အစိုးရလက်ထက်2018စက်တင်ဘာလမှာမန္တလေးတိုင်းရမဲတင်းမြို့နယ်ဝှတိမူမီဒေတာဧရိယာဧက6100ကျော်ရှိတဲ့လုပ်ွက်ကြီးအိမ်မှာရွှေတူးပေါ်ခွင့်တင်တာခေါ်ယူခဲ့ပါတယ်။အဲ့ဒီတင်တာမှာကုမ္ပဏီ18ခုဝင်ပြိုင်ခဲ့ပြီးဦးစိုးထွန်းရှိန်ဦးဆောင်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဟာ9မြစ်တာလုပ်ကိုင်ခွင့်အတွက်ရွှေစင်5.589တန်းတနည်းအားဖြင့်ရွှေပိတ်တာချင်း3,400ကျော်ပေးမယ်ဆိုပြီးလေလံဆွဲခဲ့ရမှာလေလံအောင်မြင်ပြီးလုပ်ကိုင်ခွင့်ရခဲ့ပါတယ်။စာချုပ်ပါစီကံတမတ်ချက်တွေအရကုမ္ပဏီအနေနဲ့တင်တာအောင်တာကနေ2012ခုနှစ်မတ်လအထိပြင်ဆင်ခြင်းကာလအဖြစ်တက်မှတ်ထားပြီး2012ဧပြီလကနေစာချုပ်တက်တန်းကုန်မဲ့2016ဖေဖော်ဝါရီလ26ရက်မတိုင်မီအထိတလောက်ကိုရွှေစင်83ပိတ်တာစီပေးသွင်းရမယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့တကယ်လက်တွေ့မှာတော့ကုမ္ပဏီဟာတက်မှတ်ထားတဲ့အတိုင်းရွှေတွေပေးသွင်းနိုင်ခြင်းမရှိပါဘူး။အကြောင်းပြချက်ကတော့ထူထောင်မှုကာလအချိန်ငယ်တွေနောက်ပုတ်ပြက်စနစ်နဲ့ရွှေ9တန်ခွဲကျော်ကို9နှစ်အတွင်းပေးသွင်းရမှာတိုးတောင်းလို့လည်းဆိုပြီးစာချုပ်ကိုပြန်ပြင်ချုပ်ပေးဖို့တမရစီတင်ပြပါတယ်။အဲ့ဒီအချိန်တမရယုံကလည်းခွင့်ပြုတာမို့2013ခုနှစ်နိုဝင်ဘာလ26ရက်နေ့မှာစာချုပ်ကိုပြန်ပြီးပြင်ဆင်ချုပ်ဆိုကြပါတယ်။အဲ့ဒီလိုပြင်ဆင်ထားတဲ့စာချုပ်အရကုမ္ပဏီဟာငကိုပုတ်ပြက်9နှစ်လုပ်ကိုင်ခွင့်နေရာမှာ10နှစ်လုပ်ကိုင်ခွင့်ရခဲ့ပါတယ်။စာချုပ်အရရွှေပေးသွင်းမှုကိုပထမထူထောင်မှုကာလ၊ပထမထုတ်လုပ်မှုကာလ၊ဒုတိယထူထောင်မှုကာလနဲ့ဒုတိယထုတ်လုပ်မှုကာလဆိုပြီး၄ပိုင်းပိုင်းလိုက်ပါတယ်။ပထမထူထောင်မှုကာလမှာတော့ငကိုစာချုပ်အရတလောက်ကိုရွှေ83ပိတ်တာနဲ့6လအတွက်ရွှေ438ပိတ်တာပေးသွင်းရပါမယ်။နောက်ပိုင်း2014ဇန်နဝါရီလကနေ2015မတ်လအထိတလောက်ကိုပြန်မြရွှေ24ပိတ်တာစီ2015ဧပြီလကနေဒီဇင်ဘာလအထိတလောက်ကို36ပိတ်တာစီ2016နှစ်စန်းကနေ2019စက်တင်ဘာလအထိတလောက်ကိုပိတ်တာ60ပေးသွင်းရမယ်လို့ကြောင်းနေတက်မှတ်လိုက်ပါတယ်
။ဒါပေမဲ့လည်းဦးစိုးထွန်းရှင်ဦးဆောင်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဟာရွှေကိုဆက်ပြီးထုတ်နေပေမဲ့အဲ့ဒီစာချုပ်ပါအတိုင်းအစိုးရကိုရွှေပေးသွင်းနိုင်ခြင်းမရှိခဲ့ပြန်ပါဘူး။ဒီအတွက်ကုမ္ပဏီဟာအစိုးရအဖွဲ့စီထပ်ပြီးတင်ပြတဲ့အတွက်အစိုးရအဖွဲ့ရဲ့ခွင့်ပြုချက်နဲ့2014စက်တင်ဘာ12ရက်နေ့မှာစာချုပ်ကိုဒုတိယအကြိမ်ပြင်ဆင်ချုပ်ဆိုခဲ့ပြန်ပါတယ်။ဒီလိုပြင်ဆင်ရမှာငကိုသတ်မှတ်ချက်ဖြစ်တဲ့10နှစ်အတွင်းရွှေ9တန်ခွဲကျော်ပေးသွင်းရမှာကိုမပြင်ဆင်ဘဲလက်ရှိရွှေပေးသွင်းရမယ့်ပုံစံကိုပြင်ဆင်ပေးလိုက်တာဖြစ်ပါတယ်။အထူးပြင်ကတော့2016ခုနှစ်ကိုအထိပိတ်တာ360လောက်ပဲပေးသွင်းဖို့လိုပြီးနောက်ဆုံး3နှစ်ဝန်းကျင်မှာမှပိတ်တာ3,000ကျော်ပေးသွင်းမယ်ဆိုတဲ့သဘောဖြစ်ပါတယ်။ဒီစာချုပ်ကိုကြည့်ရင်အစိုးရတာဝန်ရှိသူတွေဟာကုမ္ပဏီဘက်ကတောင်းဆိုသမျှလိုင်းလျောလိုက်တဲ့ပုံရပါတယ်
။နောက်ပိုင်း2015မတ်လကုန်မှာဒေါ်ဆန်းစစ်ကြည်ဦးဆောင်တဲ့ NLD အစိုးရတက်တက်လာပါတယ်။ဒါပေမဲ့လည်းကုမ္ပဏီဟာသမရဥသိမ်းစိန်အစိုးရလက်ထက်အဲ့ဒီနောက်ဆုံးပြင်ဆင်ထားတဲ့စာချုပ်အတိုင်းနဲ့ရွှေတွေမပေးသွင်းနိုင်ဘူးလို့တန်ရာဇာတာနဲ့တဘာဝပတ်ဝန်းကျင်ထင်းသိမ်းရေးဝန်ကြီးဌာနစီကိုတင်ပြလာပြန်ပါတယ်။ဒီခါဝန်ကြီးဌာနဘက်ကအငင်းစားတက်တူတွင်အရာတန်းတွေ၊ပညာရှင်တွေ၊ကျွမ်းကျင်သူတွေပါဝင်တဲ့ တပ်ပါတီတတိယအဖွဲ့ကိုဖွဲ့ပေးပြီးလွတ်လပ်စွာစုံစမ်းစစ်ဆေးစီပါတယ်။နောက်ဆုံးအဲ့ဒီအစီရင်ခံစာတင်ပြတဲ့အရာကုမ္ပဏီဟာသတ်မှတ်ထားတဲ့နှစ်မှာသတ်မှတ်ထားတဲ့ရွှေတန်ခြင်းပမာဏအတိုင်းပေးသွင်းနိုင်တယ်။ဒါကြောင့်စာချုပ်ကိုပြင်စရာမလိုဆိုပြီးအကြံပြုတင်ပြခဲ့ပါတယ်။အဲ့ဒီအကြံပြုတင်ပြခြင်းအတိုင်းဝန်ကြီးဌာနဘက်ကစာချုပ်ကိုပြင်မပေးတော့ဘဲကုမ္ပဏီအနေနဲ့စာချုပ်ပါအတိုင်းသတ်မှတ်ရွှေတွေကိုပေးသွင်းဖို့ညွှန်ကြားခဲ့တာဖြစ်ပါတယ်။ဒီလိုနဲ့အမျိုးသားကြီးပွားတွတ်တက်ရေးကုမ္ပဏီဟာတစ်ဖက်မှာရွှေကိုဆက်ပြီးထုတ်နေပေမဲ့တစ်ဖက်မှာတော့အစိုးရစီကသတ်မှတ်ရွှေပမာဏမပေးသွင်းနိုင်တဲ့2018ဖေဖော်ဝါရီလမှာရွှေထုတ်လုပ်ခွင့်ပါမယ့်လုံးဝရပ်ဆဲတာခံရပါတယ်။တစ်ချက်သေးစာချုပ်ပါစီကံချက်အရရက်ပေါင်း90အကြာမေလ19ရက်နေ့မှာအစိုးရဘက်ကစာချုပ်ကိုအပြည့်ရက်ဆဲလိုက်ပြီးဖြစ်ပါတယ်။ဒီအတွက်ကုမ္ပဏီဘက်ကငွေကြေးအရင်းအမြစ်အများကြီးစိုက်ထုတ်လုပ်ကင်ထားတဲ့လုပ်ငန်းကြီးရပ်ဆိုင်းရမှာဖြစ်တယ်လို့အလုပ်သမားအတော်များများလည်းအလုပ်လက်မဲ့ဖြစ်ကြရမှာပါ။ဒါ့အပြင်ကျပ်ငွေဘီလီယံ130လောက်ပေးလျော်ရဖို့ရှိတဲ့အစိုးရရဲ့တရားစွဲတာကိုလည်းခံရအောင်ပါပါ။
ဖြစ်စဉ်အားလုံးကိုခြုံငုံကြည့်လိုက်ရင်အရင်အစိုးရဆက်ဆက်ကလုတ်ခဲ့ကြတဲ့အစိုးရတင်လာရအောင်ဖြစ်နိုင်မဖြစ်နိုင်အသေးချာမစူးစမ်းပဲကြီးမြများပေးပြီးတင်လာဆွဲတင်လာရလုပ်ငန်းလုပ်ရင်အဆင်မပြေရင်အစိုးရစီတင်ပြအစိုးရကလည်းလွယ်လွယ်ပြင်ပေးဖြတ်ပေးအလျှော့ပေးအဲ့လိုလုပ်နိုင်ရင်အတွက်လက်ပေးလိုက်ယူတဲ့အများကြီးဖြစ်ဆိုတဲ့အခြေအနေမျိုးကိုတွေ့မြင်နိုင်ပါတယ်ဘလို့ပဲဖြစ်ဖြစ် NLD အစိုးရလက်ထက်မှာအဲ့လိုအမှားမျိုးကိုပြင်ဆင်ပြီးအာဂရိတရားကင်းခြင်းဘယ်လိုမှမရှိပဲပြဿနာတွေကိုကင်တွယ်ရင်ခုလိုအခြေအနေမျိုးပေါ်ပေါက်လာတာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်